လာမယ့်2025ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာအတိုက်ခံပါတီ NLD အပါအဝင်လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီလိုပါတီကြီးတွေကလာရောက်ရှင်ပြိုင်မှုပြင်တာဟာဒေသခံတိုင်းရင်းသားပါတီတွေရဲ့အခမ်းကဏ္ဍကိုမေးမြန်းအောင်လှုံ့ဆော်တာဖြစ်တယ်လို့တိုင်းရင်းသားပါတီတွေကပြောဆိုလိုက်ပါတယ်Federal ပြည်ထောင်စုစနစ်အမှန်တကယ်တည်ဆောက်ခြင်းနဲ့ဆိုရင်တိုင်းရင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့ဆောင်ရွက်တင်တယ်လို့တချို့ကအကြံပြုတာရှိတယ်လို့တချို့ကတော့မဲဆန္ဒရှင်ပြည်သူတွေရဲ့မှန်ကန်တဲ့အဆုံးဖြတ်ကိုခံယူမယ်လို့လည်းတုံ့ပြန်ပါတယ်။တိုင်းရင်းသားပါတီတွေရဲ့အမြင်တွေကိုမဆုမုံကစူးစီးတင်ပြထားပါရရှင်
။ဟုတ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကတိုင်းရင်းသားဒေသတွေကိုခီးစဉ်ထွက်ပြီးဒေသခံတိုင်းရင်းသားတွေနဲ့တွေ့ဆုံတဲ့အခါတိုင်းမှာအတိုက်ခံနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီမိုကရက်တစ်အင်အားစုအများဆုံးလွှတ်တော်အသီးသီးမှာအင်အားလိုတဲ့အတွက်တိုင်းရင်းဒေသတွေမှာပါပါဝင်ရှင်ပြန်ရတာဖြစ်တယ်ဆိုတာကိုရှင်းပြတယ်လို့တောင်တန်းပြည်မှာအခွင့်အရေးဒန်းလူညီများဖြစ်စေရေးဖက်ဒရယ်စနစ်နဲ့ပြည်ထောင်စုတည်ဆောက်နိုင်မှုတိုင်းရင်းသားတွေနဲ့ပူးပေါင်းဆောင်ရွက်လိုတယ်လို့စီယုံဟောပြောလေးရှိပါတယ်ဒါပေမဲ့လာမယ့်2025ရွေးကောက်ပွဲမှာတိုင်းရင်းဒေသတွေမှာ NLD အပါအဝင်လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီလိုပါတီကြီးတွေကလာရောက်ရှင်ပြိုင်တာဟာဒေသခံပါတီတွေရဲ့အခမ်းကဏ္ဍကိုမှေးမိအောင်လှုံ့ဆော်တာပဲဖြစ်တယ်လို့တချို့တိုင်းရင်းသားတွေကယူဆပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြက
တိုင်းဒေသဒေသတွေမှာတော့ဒေသခံပါတီတွေရှိပါတယ်။အဲ့ဒီတိုင်းဒေသဒေသခံပါတီတွေကအဓိကတာဝန်ယူတော့ဖို့လိုအပ်တယ်။အဲ့လိုဒီပါတီကြီးတွေကတိုင်းဒေသဒေသတွေမှာလွန်မှုလိုက်မယ်ဆိုလို့ရှိရင်ဒီတိုင်းဒေသဒေသကဒီဒေသခံပါတီတွေအခန့်ကန့်တာကတော်တော်လေးကြာဆင်းသွားတယ်။ဆဲခါကြတော့နောက်တစ်ခါဒီဖက်ဒရယ်နိုင်ငံထူထောင်လာတဲ့ခါကြလို့ရှိရင်ကိုယ်ပိုင်ဥချုပ်ရေးတွေပါတယ်ရရှိလာတဲ့ခါsolution တိုင်းဒေသကြီးအခန့်ကဏ္ဍကတော်တော်လေးမဲမိန်သွားစရာရှိတယ်။ဒါကြောင့်လေဒီကိုပိုင်ဥချွေရဲ့လည်းပြည်ပြည်နိုင်မှာမဟုတ်ဘူး။တိုင်းဒေသတွေမှာတိုင်းဒေသဒေသခံပါတီတွေကအဓိကအခန့်ကဏ္ဍနဲ့လှုပ်ရှားသွားတဲ့ပြည်လို့ကျွန်တော်ယူဆပါတယ
်။ဒါပေမဲ့လည်းနိုင်ငံရေးပါတီတွေအနေနဲ့ဒီမိုကရေစီနီးကြကြအခွင့်အရေးရှိတဲ့အတွက်လွတ်လပ်စွာရှင်ပြိုင်အရေးခံနိုင်တယ်လို့မဲဆန္ဒရှင်ဖြစ်တဲ့ဒေသခံပြည်သူတွေအနေနဲ့လည်းသူတို့လိုလားတဲ့သူကိုလွတ်လပ်စွာရွေးချယ်ပိုင်ခွင့်ရှိတယ်လို့ယူဆသူလည်းရှိပါတယ်။2025ရွေးကောက်ပွဲမှာရှမ်းပြည်နယ်တိဘောမြို့ကနေဒုတိယအကြိမ်ပြန်ပြီးတော့အရွေးခံမဲ့ကြားပြူပါတီကလက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရထွန်းကအခုလိုပြောပါတယ်
။အတိုင်းသားပါတီတွေကတော့သူတို့အဲ့လိုဝင်ပြိုင်တာကိုပဲမကြည်မနက်ပြောနေကြတာကြားတယ်လေ။ဥမာသွားမဲ့လမ်းကြောင်းကအတူတူပဲဘာဖြစ်လို့ NLD ကဒီတိုင်းသားဒေသတွေမှာဝင်ပြိုင်ကြလဲဆိုပြီးတော့ဝေဖန်တာမျိုးရှိတယ်လေ။ကျွန်တော်တဦးချင်းအမြင်မှာကတော့ဒါသူ့မှာလည်းသူ့ပြိုင်ခွင့်ပဲ။သူ့ရဲ့ဒီ democratic right သူကလည်းပြိုင်နေပြိုင်နေခါကျတော့တိုင်းသားလူနည်းစုတွေကြားမှာဘယ်ပါတီကနော်အကြီးကြီးတယ်လဲဘယ်ပါတီကလုံနိုင်တယ်လဲဘယ်ပါတီကကိုယ့်ရဲ့ဒီသဘောထားဒီချင်းချက်တွေဆန္ဒတွေကိုထင်ရှားနိုင်တယ်လဲဆိုတာဒါကျွန်တော်တို့ရွေးချယ်ခွင့်ရှိတယ်လို့ကျွန်တော်ထင်တယ်ဒါကြောင့်မလို့ကျွန်တော်တို့ဒီလိုငင်းပွားနေတာတဲ့ရွေးကောက်ပွဲနဲ့ဆုံးဖြတ်ခံတာပဲအမှန်ဆုံးလို့ယူဆပါ
အခုလိုမျိုးအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းဒေသတွေမှာလာရောက်ရှင်ပြိုင်မှာကိုကန့်ကွက်သူလည်းရှိပါတယ်။တကယ်ပဲတိုင်းရင်းသားတွေရဲ့အရေးကိုလိုလားတယ်ဆိုရင်တိုင်းရင်းသားပါတီတွေနဲ့အတိုက်ခံပါတီအနေနဲ့မဟာမိတ်ဖွဲ့တင်တယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ကနေ2025အတွက်ပြန်အရွေးခံမဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအကြံပြုပါတယ်။
ရောဒီစကူမကူကာလမျိုးမှာကျွန်တော်တို့လူရှင်နဲ့ဆရာနာရှင်စနစ်ချုပ်ငင်းရေးကိုဥတီမဲ့အချိန်ခါမှာကျွန်တော်တို့ဒီမိုကရေစီဖက်တော်သားရှင်ရှင်ပေါ်တော့ကျွန်တော်တို့ကဒီ NLD ပါတီအနေနဲ့တိုင်းသားတွေကိုမဟာမိတ်ကျူးတင်တယ်လို့ကျွန်တော်တို့ကယူဆတယ်။အဲကျွန်တော်တို့ကလည်းအဲ့လိုပဲမျှော်လင့်ခဲ့တယ်။ကျွန်တော်ကိုယ်တိုင်လည်းဒေါက်တာဆန်းစုကြည်ကိုပြောခုခဲ့ပါတယ်။တိုင်းသားပါတီတွေနဲ့မဟာမိတ်လက်တွေ့ပြီးတော့ဒီလာမယ့်15မှာတယောက်ကိုတယောက်အထောက်အပံ့ပေးနိုင်အောင်နောက်တော့အနိုင်ရရှိတဲ့အခါမှာလည်းတို့တော်တဲ့မှာလည်းတယောက်ကိုတယောက်ကူညီနိုင်အောင်ပတ်မောနိုင်အောင်တော့ကျွန်တော်တို့လုပ်တင်နေဆိုပြီးတော့ကျွန်တော်ပြောပါတယ်ဘာပြောပြောပေါ့နော်အခုအချိန်ကစပြီးတော့ဒီပါတီကအဲ့ဒါဒီ NLD ရဲ့ဆက်ဆံမှုပေါ်မှာကြီးပြီးတော့သူတို့ပါတီနဲ့လက်တွဲလုပ်မယ်ဆိုရင်ဒီအင်အားတိုင်းရင်းသားတွေရဲ့အင်အားဟာသူတို့အင်အားထိရမှာပဲအဲ့လောက်ကိုတောင်မှကျွန်တော်တို့ပေါ်မှာနားလည်မှုမပြေသေးနဲ့အဲ့ဒါငါပါတီကြီးရဲ့တိုင်းရင်းသားဒေသတွေကိုငါလာတာဟာတိုင်းရင်းသားတွေကိုကောင်းစီရှင်လို့ကိုရှင်းလို့လာတယ်ဆိုတဲ့သဘောမျိုးပြောပြီးတော့လုပ်နေရင်တော့အဆိုးရိုးတွေပဲရလာပြီးတော့ရလာကောင်းတယ်ရလာမှာမဟုတ်ဘူးလို့ကျွန်တော်တို့ကယူဆပါတယ်ခင်ဗျာ
တကယ်တော့တိုင်းရင်းဒေသကတိုင်းရင်းသားတွေရဲ့အခက်အခဲလိုအပ်ချက်ကိုဖြေရှင်းနိုင်တာတိုင်းရင်းသားတွေရဲ့အခွင့်အရေးကိုတောင်းဆိုပေးနိုင်သူဟာတိုင်းရင်းသားပါတီတွေပဲဖြစ်တယ်ဆိုတာကိုလည်းကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ်အတိုက်ခံပါတီခေါင်းဆောင်ထောင်းဆန်းစုကြည်ကတော့တိုင်းရင်းသားတွေကိုအခွင့်အရေးတန်းတူပေးနိုင်တဲ့ဖက်ဒရယ်စနစ်တိုင်းပြည်မှာထူထောင်နိုင်မှုကြိုးပမ်းနေတာသာဖြစ်တယ်ဆိုတာကိုဒေသခံတိုင်းရင်းသားတွေနဲ့တွေ့ဆုံချိန်တိုင်းမှာအဓိကဆွေးနွေးလေ့ရှိတာဖြစ်ပါတယ်ရှင်